ပြန်စာခဏကနေကြိုဆိုလိုက်ပါရစေ။ကျွန်မကတော့ဝေယံမုံမြင့်ပါ။ပထမဆုံးပြောပြခြင်းတဲ့အကြောင်းအရာကတော့တရုတ်နိုင်ငံဝူဟန်မြို့မှာဖြစ်ပွားနေတဲ့ကိုရိုနာဗိုင်းရပ်စ်ပိုးနဲ့ပတ်သက်ပြီးတော့ပေါ့နော်။ဒီကျွန်မတို့ဒီတကဘာလုံးမှာရှိတဲ့သူတွေကဒီစိုးရိမ်ထိတ်လန့်နေကြပါတယ်။တရုတ်နိုင်ငံမှာလည်းပေါ့နော်ရောက်ရှိနေတဲ့တကဘာလုံးကနိုင်ငံသားတွေကသူတို့နိုင်ငံကိုပြန်ဖို့အတွက်ကိုလည်းစူးစမ်းနေကြပါတယ်။တရုတ်နိုင်ငံမှာဆိုလို့ရှိရင်ကျွန်မတို့မြန်မာနိုင်ငံကရွှေ့ပြောင်းလို့တမတော်များများကလည်းရှိနေပါတယ်။အဲ့ဒီလိုတမတွေကလည်းဒီဗိုင်းရပ်စ်ကိုကြောက်လို့ဆိုပြီးတော့မြန်မာနိုင်ငံကိုပြန်လာဖို့စူးစမ်းနေကြပါတယ်။အဲ့ဒီလိုပြန်လာဖို့စူးစမ်းနေတဲ့အထက်မှာဒီတရုတ်နိုင်ငံဟူနန်၊ဆမ်တုံး၊မန်စီနဲ့ဒီပြည်မကြီးထဲမှာရှိတဲ့မြန်မာရွှေ့ပြောင်းလို့တမတွေကသူတို့ပြန်လာဖို့အတွက်ကိုပေါ့နော်အစိုးရအနေနဲ့အကူအညီပေးပါဆိုပြီးတော့ကျွန်တော်တို့ RFA ကိုပြောကြားထားပါတယ်။ဟူနန်မြို့ထဲမှာဆိုလို့ရှိရင်ဒီကိုရိုနာဗိုင်းရပ်စ်အပြင်ပေါ့နော်ဒီ H5N1 ဆိုတဲ့ဗိုင်းရပ်စ်တစ်ခုလည်းဖြစ်ပွားနေတယ်ဆိုပြီးတော့ဒီပြောကြားလာတဲ့တယောက်လည်းရှိပါတယ်ရှင်။ဒီလူသမားတွေဟာဆိုလို့ရှိရင်တရားဝင်သွားရောက်သူတွေလည်းရှိသလိုမျိုးတချို့ကဗီဇာမရှိတာမျိုးတွေလည်းရှိနေပါတယ်။သူတို့ကအဲ့နေရာမှာဒီမြန်မာရွှေ့ပြောင်းလို့သမားတွေနဲ့ရောက်ရှိနေပြီးအခုလောလောဆယ်တရုတ်နိုင်ငံမှာဖြစ်ပွားနေတဲ့ဒီဗိုင်းရပ်စ်ကြောင့်ပေါ့နော်တရုတ်အစိုးရရဲ့ဒီဗိုင်းရပ်စ်ကာကွယ်တားဆီးရေးလုပ်ငန်းစဉ်တွေမှာပေါ့နော်ဒီသွားလာရေးခက်ခဲတွေရှိနေတာမျိုးလည်းသူတို့ကြုံတွေ့နေရပြီးတော့ပေါ့နော်တခြားပေါ့သူတို့စားတောက်မှုမှာလည်းအဆင်မပြေတာမျိုးတွေရှိနေတယ်ဆိုပြီးတော့သူတို့ပြောကြားထားပါတယ်ဒီတရုတ်နိုင်ငံကိုပေါ့နော်တရုတ်နိုင်ငံဝူဟန်မြို့မှာဒီစားသွားတင်နေတဲ့မြန်မာចောင်းသားတွေကိုပြီးခဲ့တဲ့ရက်ပိုင်းကမြန်မာအစိုးရကလည်းပြန်လည်ခေါ်ဆောင်ထားတာမျိုးရှိပါတယ်ကျွန်တော်တို့ဒီမြန်မာလူသမားတွေကိုပြန်ခေါ်မယ်ဆိုလို့ရှိရင်တရုတ်အစိုးရနဲ့ကျွန်တော်တို့အစိုးရကဘယ်လိုပုံစံမျိုးညှိနှိုင်းဆောင်ရွက်မလဲဆိုတာတော့လောဆယ်မသိရသေးပါဘူးရှင်နောက်ထပ်စာတစောင်ကရခိုင်ပြည်နယ်စစ်တွေမြို့နယ်ကတဲချောင်းဒုက္ခသည်စခန်းကဒုက္ခသည်တူပေးပို့လာတဲ့စာဖြစ်ပါတယ်။ဒီတဲချောင်းဒုက္ခသည်စခန်းဘေးမှာဆိုလို့ရှိရင်ပေါ့နော်ဒီတဲချောင်းလမ်းဆိုတာရှိပါတယ်။အဲ့တဲချောင်းလမ်းမှာသူတို့တွေကဒီဈေးရောင်းချနေကြတဲ့သူတွေဖြစ်ပါတယ်။သူဒုက္ခသည်စခန်းမှာနေထိုင်တာသူတို့အတွက်ဝင်ငွေရလမ်းမရှိတဲ့ခါကျတော့သူတို့ကဒီလမ်းဘေးမှာပေါ့နော်ဈေးသည်အဖြစ်နဲ့သူတို့အတက်မူဝဲချောင်းပြုတ်ကြရလို့သိရပါတယ်။ဒီလူမျိုးဈေးဆိုင်ခံဖွင့်နေတာသူတို့6နှစ်ရှိပြီလို့ပြောပါတယ်။အဲ့ဒီ6နှစ်အတွင်းမှာသူတို့တွေကဒီဈေးကောက်ပေါ့နော်အခွန်အခတစုံတရာပေးရတာမျိုးမရှိဘဲနဲ့သူတို့အနေနဲ့ရောင်းချခဲ့ပြီးတော့လွန်ခဲ့တဲ့2လလောက်ကမှစပြီးတော့သူတို့ကိုဈေးကောက်နေလာကောက်တာမျိုးရှိတယ်လို့ပြောပါတယ်ဒီလိုဈေးကောက်လာကောက်တဲ့အခါမှာဒီစီပင်တရားရေးအဖွဲ့ကပဲတရားဝင်လာကောက်တာမျိုးလားဒီလိုစီပင်တရားရေးအဖွဲ့ကဒီလိုမျိုးကောက်တယ်ဆိုတဲ့ဥစ္စာကရောဒီရခိုင်ပြည်နယ်အစိုးရအဖွဲ့ကခွင့်ပြုထားတာလားဆိုပြီးတော့ဒီဈေးရောင်းချနေတယ်ပေါ့နော်ဒီတဲချောင်းကဒုက္ခတဲ့တူကကျမတို့ RFA ကိုစာရေးသားပေးဖို့မေးမြန်းထားတာဖြစ်ပါတယ်ဒါကတော့ရခိုင်ပြည်နယ်အစိုးရအနေနဲ့ဘယ်လိုမျိုးတွေခွင့်ပြုထားရလဲဆိုတော့ကျမတို့လည်းမသိရသေးပါဘူးရှင်ဒီကိစ္စနဲ့အကြောင်းအရာနဲ့ပတ်သက်ပြီးတော့ပေါ့နော်ကျမတို့ကလည်းဒါကိုဒီ RFA ပေးစာကနေပြောကြားပေးလိုက်ပါတယ်ဒီစာကတော့ထူးခြားတဲ့စာတစ်စောင်ပါဒီစာကကျတော့အရင်ပေါ့နော်ကျမတို့ RFA ပေးစာကဏ္ဍကိုဒီရန်ကုန်မြို့တင်ငန်းကျွန်း16ရပ်ကွက်မှာနေထိုင်တဲ့ကိုအောင်ကျော်ထွန်းကသူတို့ရပ်ကွက်မှာဆိုလို့ရှိရင်မီးမမှန်တာပေါ့နော်မီးလာလို့ဆိုလို့ရှိရင်လည်းလုံးဝမီးအားတွေမငြိမ်တဲ့အကြောင်းအရာတွေကိုကျမတို့ RFA ပေးစာကဏ္ဍကိုစာရေးသားပေးပို့ထားရှိပါတယ်အဲ့လိုမျိုးစာရေးသားပေးပို့ထားတဲ့ဥစ္စာကိုကျမတို့ RFA ပေးစာကဏ္ဍကလည်းထုတ်လွှင့်လိုက်ပါတယ်ရှင်အဲ့လိုထုတ်လွှင့်ပြီးရဲ့အခုပေါ့နော်သူဒီလိုမျိုးထုတ်လွှင့်ပြီးရဲ့နောက်ပိုင်းမှာပေါ့နော်အဲသူတို့ရပ်ကွက်မှာအခုဆိုလို့ရှိရင်မီးမမှန်လာနေပြီနောက်ပြီးတော့လာတဲ့မီးကလည်းမီးအားတွေအပြည့်ရရှိထားတဲ့ဆိုပြီးကျမတို့ RFA ကိုနောက်ထပ်တစ်ကြိမ်စာထပ်ပြီးတော့ပေးပို့လာတာပါအခုလိုမျိုးပေါ့နော်တို့တွေမီးမမှန်ရရှိလာတာကိုလည်းကျမတို့အနေနဲ့ဝမ်းသာရပါတယ်ရှင်လူမျိုးပဲပေါ့နော်ဒီ RFA ပေးစာခဏကိုရေးသားပေးပို့လာပြီးတော့ကောင်းမွန်တဲ့ရလဒ်တွေရရှိလာတယ်ဆိုလို့ရှင်လည်းထပ်မှန်ပြီးတော့ပြောပြနိုင်ပါတယ်ကျမတို့လည်းဒီတို့တွေရဲ့ကောင်းမွန်တဲ့ရလဒ်တွေကိုပြန်လည်မျှဝေရတာပေါ့ရှင်နောက်ထပ်စာတစောင်ကတော့ပေါ့နော်ဒီတရုတ်နိုင်ငံဝူဟန်မှာဖြစ်ပွားနေတဲ့ကိုရိုနာဗိုင်းရပ်စ်ကိုတကဘာလုံးကစိုးရင်ထိတ်လန့်နေကြတာပါဒီဗိုင်းရပ်စ်ပိုးမကူးဆက်ခံရအောင်လို့ဆိုပြီးတော့ဒီနှခေါင်းစည်းပေါ့နော် mask လို့ပုံစံမျိုးကိုလည်းအကုန်လုံးကပေါ့နော်တက်ဆင်ပြီးတော့ဒီသွာလာနေကြတာကိုလည်းတော်တော်များများမှတွေ့ရှိရပါတယ်ဒီမြန်မာနိုင်ငံမှာဆိုလို့ရှိရင်လည်းဒီဗိုင်းရပ်စ်ပိုးစတဲ့ရောက်ရှိလာပြီလို့ပေါ့နော်အစိုးရကကြေညာလိုက်ပြီးတဲ့နောက်ပိုင်းမှာဒီ mask ရောင်းအားတွေအရန်တက်လာပြီးတော့ပေါ့နော်ဒီဈေးကွက်မှာပြက်လက်တဲ့အထိကိုဖြစ်နေပါတယ်ဒီလိုမျိုးဖြစ်ပေါ်လာတဲ့အချိန်မှာအရင်တုန်းကဒီလို mask နှခေါင်းစည်းတစ်ခုကို50ကျပ်နဲ့ပဲဝယ်လို့ရတဲ့ဥစ္စာတစ်ခုကပေါ့နော်ဒီလိုမျိုးအရန်မဲ့ဝယ်လို့ရများလာတဲ့အချိန်မှာဒီ mask တစ်ခုက250အထိဈေးတက်သွားတာမျိုးတွေရှိတာတလို့မျိုးရက်ကွက်ဈေးဆိုင်တွေမှာရက်ကွက်မှာရှိရဲပေါ့နော်ဈေးဆိုင်လေးတွေမှာဆိုလို့ရှိလို့ရှင် mask ကဝယ်လို့မရတဲ့အထိကိုဈေးကွက်ပေါ့နော်ဒီဈေးကွက်မှာပျက်စီးပြတ်သွားတာမျိုးတွေဖြစ်နေပါတယ်တကယ်တော့ဒီလိုကိုရိုနာဗိုင်းရပ်စ်ကိုပေါ့နော်ဒီတစ်ကမ္ဘာလုံးမှာရှိရဲနိုင်ငံတွေကအမျိုးသားရေးကာကွယ်မှုအနေနဲ့လှုပ်ဆောင်နေတဲ့အချိန်မှာကျွန်တော်တို့မြန်မာနိုင်ငံအနေနဲ့လည်းပေါ့နော်ဒီလိုမျိုးကာကွယ်ရေးပျက်စီးတစ်ခုဖြစ်တဲ့ဒီ mask ကိုပေါ့နော်ဈေးတက်ရောင်းတာမျိုးကမဖြစ်သင့်ဘူးပေါ့နော်အဲ့လိုမဖြစ်သင့်တဲ့အကြောင်းအရာကိုလည်း RFA ကိုပေးစာခံနာမှာပြောပြပေးပါဆိုပြီးတော့ဒီ RFA ပြည်သက်တယောက်ကစာရေးသားပေးပို့ထားပါတယ်တကယ်တော့ဒီမြန်မာနိုင်ငံအနေနဲ့လည်းဒီကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးတော့မြန်မာအစိုးရကလည်းပေါ့နော်ဒီကာကွယ်ရေးပစ္စည်းတွေနဲ့ပတ်သက်ပြီးတော့တို့တွေအနေနဲ့ဘာမှထိန်းချုပ်နိုင်တာမရှိတာမျိုးလေကျွန်တော်တို့တွေ့ရှိရပါတယ်ဒီ mask တွေမှာဆိုလို့ရှိရင်ရိုးရိုး mask တစ်ခု50ရက် mask တစ်ခုအောင်250အဖြစ်နဲ့ဈေးတက်သွားတဲ့အချိန်မှာ virus ကိုကာကွယ်ရဲဆိုတဲ့ mask ထောင်နဲ့ချီတဲ့ mask တွေဟာဆိုလို့ရှိရင်ဈေး2-3ဆလောက်ထိတက်သွားတာကို ကျမတို့ဈေးကွက်ထဲမှာတွေ့မြင်ရတာမျိုးတွေရှိပါတယ်ရှင်။အစိုးရအနေနဲ့ဒီလိုမျိုးကာကွယ်ပစ္စည်းတွေကိုဈေးပေါ့နော်ဒီလိုမျိုးvirus ကိုတွေ့ပေါ့နော်ကူးစက်ပြန့်နှံ့မှုဖြစ်ပွားတာမျိုးတွေကိုမရှိအောင်လို့ပေါ့နော်ဆိုရအနေနဲ့ဆောင်ရွက်နေတဲ့အချိန်မှာပြည်သူတွေလှလှမ်းမိနိုင်လောက်တဲ့ဈေးနှုန်းတစ်ခုနဲ့ပေါ့ဒီလိုကာကွယ်ပစ္စည်းတွေကိုလည်းဈေးနှုန်းထိန်းချုပ်တင့်နေဆိုပြီးတော့လည်းဒီပြည်သက်ကသူ့အမြင်လေးကိုပြောပြပေးလာပါတယ်ရှင်။နောက်ထပ်ပေးစာတစ်စောင်ကပအိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတစ်ခုကဒီကယားပြည်နယ်နဲ့ရှမ်းပြည်နယ်အဆက်မှာရှိတဲ့ထီးဆဲခါရေတကွန်နားမှာတန်တကားပိတ်ပြီးတော့ဒီသူတို့တွေပေါ့နော်လာတဲ့ကားတွေကိုပတ်စံကောက်ခံတာတွေလှုပ်ဆောင်နေတယ်ဆိုပြီးတော့ဒီဒေသခံတဦးကပြောပြလာတာပါဒီအဲ့လိုမျိုးပေါ့နော်သူတို့တန်တကားပိတ်ပြီးတော့ဒီပတ်စံတောင်းတာဆိုလို့ရှိရင်ကားတစ်စီးကိုအကြီးအသေးလိုက်ပေါ့နော်2000နဲ့5000အထိတောင်းတယ်ဆိုပြီးသိရပါတယ်ဒီလိုမျိုးတောင်းနေတာတစ်နှစ်လောက်ရှိပြီဆိုပြီးတော့လည်းသိရပါတယ်ဘာအတွက်တောင်းနေရဲဆိုတာမျိုးကိုတော့သူတို့အနေနဲ့မသိရဘူးဆိုပြီးတော့ဒေသခံတွေကပြောပါတယ်ဒီလိုမျိုးတောင်းနေဆိုတာကပေါ့နော်ဒေသခံတွေအတွက်ပေါ့နော်ဝင်တော့ဝင်မှုဖြစ်စေရဲဆိုပြီးတော့လည်းပြောကြားထားပါတယ်တကယ်တော့ဒီလမ်းဟာဆိုလို့ရှိရင်ရှမ်းပြည်နယ်စီဆိုင်နဲ့ဒီကယားပြည်နယ်လွိုင်ကော်ကိုသွားရတဲ့လူတွေအများဆုံးအဓိကအသုံးပြုကြတဲ့လမ်းတစ်စင်းဖြစ်ပါတယ်အဲ့ဒီလမ်းမှာအခုလိုမျိုးပေါ့နော်တန်တကားပိတ်ပြီးတောင်းနေတဲ့ဒီလိုမျိုးအခွန်လိုပုံစံမျိုးပေါ့နော်ပတ်စံကောက်နေရဆိုတာမျိုးတွေကိုဒီဂိတ်ကိုဖယ်ရှားပေးဖို့ဒါမှမဟုတ်လို့ရှိရင်လည်းဒီလိုကောက်ခံတာမျိုးတွေမလုံဆောင်ဖို့ဆိုပြီးတော့ပေါ့နော်ဒီဒေသခံကကျမတို့ RFA ကိုပြောကြားလာတာဖြစ်ပါတယ်ရှင်ဒီတစ်ပတ်ပေးစာပြန်စာခဏကတော့ဒီလောက်ပါပဲနောက်တစ်ပတ်တွင်မှလည်းဘလို့အကြောင်းအရာမျိုးတွေထပ်မံတင်ဆက်ပေးမလဲဆိုတာကိုကြည့်ရှုနားဆင်နိုင်ပါရဲ့ရှင်